ဆီးရီးယားကနေပြီးအမေရိကန်တပ်ဖွဲ့တွေပြန်ရုပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့ရုပ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနီးရေးနိုင်ငံတကာညွှန်မောင်းဖွဲ့ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brett McGurk ဟာယာယီကနေပြီးနှုတ်ထွက်သွားပါတယ်။ Mr. McGurk ယာယီကနေပြီးနှုတ်ထွက်တာဟာဒီဇင်ဘာလ31ရက်နေ့မှာစပြီးတော့အသက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံကြီးဌာနကစနေနေ့တုန်းကထုတ်ပြန်ပါတယ်။ Mr. McGurk ကဒီသူ့ရဲ့ဝန်ထမ်းတွေစီကိုသူနှုတ်ထွက်မှုနဲ့ပတ်သက်လို့ email စာတစ်စောင်ပို့တာကို AP သတင်းဌာနကရရှိခဲ့ပါတယ်။စာထဲမှာတော့ဒီသမရရဲ့မကြခင်တုန်းကဆုံးဖြတ်ချက်ဟာတုံလို့ဆရာဖြစ်တယ်လို့ဒါဟာမူဝါဒရေးရာလုံးဝပြောင်းပြန်လှန်လိုက်တာဖြစ်တယ်လို့လည်းရေးထားပါတယ်။ဒီအတွက်ကြောင့်မလို့အမေရိကန်ရဲ့မဟာမိတ်လက်တွဲဖက်တွေကိုဝေဝါးသွားစီပြီးတော့တိုက်ပွဲထဲမှာရှိနေကြတဲ့လက်တွဲဖက်တွေအနေနဲ့ဘယ်လိုဆက်လုပ်ရမလဲအကျိုးဆက်တွေဘာဖြစ်လာမလဲမစင်စားတတ်အောင်လို့ရှုပ်ထွေးသွားစီတယ်လို့သူကရေးထားပါတယ်။သူနှုတ်ထွက်တာနဲ့ပတ်သက်လို့သမရထရမ့်က Twitter မှာရေးထားတာကတော့ Brett McGurk ဟာသမရအိုဘားမားက2015ခုနှစ်မှာခန့်ခဲ့တာဖြစ်ပြီးတော့သူ့ကိုသူ့အနေနဲ့လူချင်းမသိဘူးလို့ဆိုပါတယ်။လာမယ့် February လထဲမှာသူယာယီကနေပြီးတော့နှုတ်ထွက်ရမှာဖြစ်ပေမဲ့ကြိုပြီးတော့အနားယူသွားတယ်လို့ဆိုပါတယ်။ ISU အနိုင်တိုက်လိုက်နိုင်ပြီလို့ကြေညာပြီးတော့ဆီးရီးယားကနေပြီးတော့အမေရိကန်တပ်ဖွဲ့ဝင်2000ပြန်ရုပ်ဖို့သမရကအမိန့်ထုတ်ပြီးတဲ့နောက်ပိုင်းနိုင်ငံတော်လုံခြုံရေးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့ကာဂွေးဝီဂျီဂျိန်းမက်သစ်ယာယီကနေပြီးတော့နှုတ်ထွက်သွားတယ်လို့ပဲမကြခင်မှာပဲအခုလိုအထူးကိုယ်စားလှယ်မက်ကတ်ရဲ့နှုတ်ထွက်မှုလည်းဇက်တိုက်ဆိုလို့ဖြစ်လာတာပါ။